Welcome to the Voice of America in Burmese.
Mingala nya jam ma to ta shin mya shin. VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ4ရက်တနင်္ဂနွေနေ့ညဖက်9:00နာရီ10:00အစီအစဉ်တွေကိုလိုင်းဒိုမီတာ3251အပြင်လိုင်းလံမီတာ190တို့ကနေဆက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမနင်္ဂလာပါဒီကနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါဒီညပိုင်းသတင်းတွေကိုကိုစော်ဝင်လိုက်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ဂျာမနီနိုင်ငံအနေနဲ့ယူကရိန်းကိုနောက်ထပ်လက်နက်တွေကူညီပံ့ပိုးဖို့ယူကရိန်းဝန်ကြီးချုပ်ကပန်ကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံစီကနေစံတန်ချိန်နှစ်သိန်းဝယ်ယူသွားမှာဖြစ်တယ်လို့ The Straits Times သတင်းစာကဒီနေ့ဖော်ပြလိုက်ပါတယ်အီရန်ကသူ့နိုင်ငံကိုပြပကြီးကျော်တိုက်ခိုက်မှုတွေကိုကာကွယ်ဖို့အတွက်လေကြောင်းရန်ကာကွယ်ရေးစနစ်အသစ်အနေထားကိုထိုးမြှင့်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့ထိုင်းဝန်ထမ်းတချို့စုံစမ်းစစ်ဆေးခံရတဲ့သတင်းမှာကြားဖို့ရှိတာကတော
့အွန်လိုင်းကနေငွေလိမ်လည်မှုတွေဟာတနေ့ရှားသိုးပွားဖြစ်ပေါ်နေတဲ့ဆိုတဲ့အကြောင်းအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံရဲဌာနသက်ဆက်နေတဲ့ဌာနသုံးခုကဝန်ထမ်းတွေကိုလိုအပ်သလို
ဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်အပြည့်အစုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ထိုင်းအာနာသိန်းကောင်းဆောင်ဘုန်းကြီးချုပ်ပရယုတ်ချန်အိုချာရဲ့အာနာယလမ်းကြောင်းနဲ့တာလီဘန်အုပ်ချုပ်မှုအောက်ကလေးလူသားတွေတိုးလာနေတဲ့သတင်းဆောင်မတွေကိုလည်းရှုစားနာဆင်ကြမှာပါ။ဒါအပြင်ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသူသားနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲ့ရသတင်းတွေကိုကိုရနိုင်နဲ့ကိုဇော်ဝင်းလိုင်းတို့ကပြောပြပေးပါအောင်ရှင်
။အနေနဲ့ရုရှားနဲ့တိုက်တဲ့စစ်ပွဲမှာနောက်ထပ်အကူအညီတွေလိုအပ်နေပြီးတော့ဂျာမနီနိုင်ငံအနေနဲ့ယူကရိန်းကိုနောက်ထပ်လက်နက်တွေအကူအညီပံ့ပိုးဖို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမဂေါ်ကဒီနေ့ပန်ကြားလိုက်ပါတယ်။ယူကရိန်းဝန်ကြီးချုပ်ဟာဂျာမနီနိုင်ငံကိုရောက်ရှိနေပြီးတော့ဒါဟာလာပေါင်းများစွာအတွင်းယူကရိန်းနိုင်ငံရဲ့ထိပ်တန်းတာဝန်ရှိသူတူဂျာမနီနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါတယ်။ယူကရိန်းဝန်ကြီးချုပ်ဟာသူ့ရဲ့ခီးစဉ်အတွင်းမှာဂျာမနီသမ္မတဖရန့်ဝေါ်တာစတိုင်းမိုင်ယာနဲ့တွေ့ဆုံခဲ့ပြီးတော့စီးရဲချင်းတွေဒဏ်ခတ်ပိတ်ဆို့မှုတွေတွန်းမြင့်ဖို့နဲ့ယူကရိန်းနိုင်ငံကိုလက်နက်ပံ့ပိုးဖို့လိုအပ်တဲ့အကြောင်းကိုဆွေးနွေးခဲ့တယ်လို့သူက Twitter ကနေပြောပါတယ်။ဒါပြင်ယူကရိန်းဝန်ကြီးချုပ်ဟာဒီနေ့နောက်ပိုင်းမှာဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့တွေ့ဆုံဖို့ရှိနေပြီးတော့ဂျာမနီနိုင်ငံကိုလည်းယူကရိန်းနဲ့အတူရပ်တည်ပြီးအကူအညီပေးတဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ပြောပါတယ်။ဂျာမနီအနေနဲ့ယူကရိန်းဘက်ကနေဆက်ပြီးတော့ရပ်တည်သွားမှာဖြစ်တယ်လို့ဂျာမနီသမ္မတ Steinmeier ကထပ်လောင်းအာမခံခဲ့ကြောင်းဂျာမနီသမ္မတပြောခွင့်ရကပြောပါတယ်ခင်ဗျာ
။လောင်စာစီယိုစိတ်မှုကြောင့်အမေရိကန်အာကာသအေဂျင်စီ NASA ရဲ့လကဘာစူဇန်ရေတုံးပြန်လွတ်တယ်မဲ့အစီအစဉ်ကိုစနေနေ့ကဒုတိယအကြိမ်ထပ်မံရက်ရှိဆက်လက်ရပြီးတဲ့နောက်အ ਨੇ စုံနောက်ထပ်သတင်းပတ်အနေနဲ့အတွင်ပြန်လွတ်တင်ဖို့မဖြစ်နိုင်ဘူးလို့ NASA တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့ကစပြီးသတင်းနှစ်ပတ်ကြာလုပ်ငန်းစဉ်တွေကိုရပ်ဆိုင်းထားမှာဖြစ်ပြီးအဲ့ဒီလောင်စာစီယိုစိတ်မှုတွေနဲ့လိုအပ်တဲ့ပြင်ဆင်မှုတွေကိုလုပ်ဆောင်နိုင်ဖို့အတွက်ဒုံးပြန်ကိုတင်ဆက်ထားတဲ့အစအဦးထဲမှာပြန်ထားမှာဖြစ်ပါတယ်။အဲ့ဒီဒုံးပြန်ကိုလာမယ့်အောက်တိုဘာလအတွင်းလွတ်တင်နိုင်ဖို့ဖြစ်နိုင်ခြေရှိအောင်အားတိုက်လှုပ်ဆောင်ကြမှာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကလည်းလောင်စာယိုစိတ်မှုကြောင့်အဲ့ဒီဒုံးပြန်ရင်လွတ်တင်မဲ့အစီအစဉ်ကိုပထမတစ်ကြိမ်ရွှေ့ဆိုင်းခဲ့ရပြီးဖြစ်ပါတယ်။ NASA သမိုင်းမှာအဆင့်အမြင့်ဆုံးလို့သတ်မှတ်ထားတဲ့အဲ့ဒီဒုံးပြန်နဲ့လွတ်တင်မဲ့ Orion အာကာသယာဉ်ရဲ့အခုခီးစဉ်မှာတော့လူလိုက်ပါသွားမှာမဟုတ်ပါဘူး။သတင်းပတ်6ပတ်ကြာလောက်စူဇန်ရေခီးစဉ်မှာ Orion အာကာသယာဉ်ဟာလကိုလက်ပတ်ပြီးကမ္ဘာမြေကိုပြန်လည်ဆင်းသက်မှာဖြစ်ပါတယ်။အခုဆန်းသက်မှုအောင်မြင်ခဲ့ရင်တော့အာကာသယာဉ်မှုတွေလိုက်ပါတဲ့ခီးစဉ်ကိုခမန်းကြီး2024ခုနှစ်မှာစတင်နိုင်မှုစီစဉ်ထားပြီးလကမ္ဘာပေါ်ဆင်းသက်ဖို့ကိုတော့2025ခုနှစ်စံပိုင်းလောက်မှာဖြစ်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။အစ္စရေးနဲ့အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားမှာတင်းမာမှုတွေမြင့်တက်နေချိန်မှာအီရန်နိုင်ငံပေါ်ပြပကျူးကျော်တိုက်ခိုက်မှုတွေကိုကာကွယ်နိုင်ဖို့အတွက်နိုင်ငံတော်ကမြို့52မြို့မှာအရက်ဖက်ကာကွယ်ရေးစနစ်တွေကိုတက်ဆင်လိုက်ပြီးတော့လေကြောင်းရန်ကာကွယ်ရေးစနစ်အသင့်အနေထားကိုလည်းတိုးမြှင့်လိုက်တယ်လို့အီရန်စစ်ဖက်တာဝန်ရှိသူတွေကမနေ့စနေနေ့ကပြောလိုက်ပါတယ်။ရက်ဖက်ကာကွယ်ရေးစနစ်ကကွန်ပျူတာနည်းပညာဆော့ဖ်ဝဲတွေကို24နာရီပတ်လုံးအသုံးပြုပြီးတော့အီရန်နိုင်ငံပေါ်ကြားရောက်လာမဲ့ချိန်ချောက်မှုတွေကိုစောင့်ကြည့်ဖော်ထုတ်သွားနိုင်မှာဖြစ်တယ်လို့အီရန်ဒုတိယကာကွယ်ရေးဝန်ကြီးဘိုမူးချုပ်မာဒီဖရာဟီကိုကူးကားပြီးတော့အီရန်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒီကနေ့ခေတ်စစ်ပွဲတွေကနိုင်ငံတစ်ခုချင်းစီရဲ့အင်အားပေါ်မှာမူတည်ပြီးပို့ပြီးတော့ရှုပ်ထွေးလာနေကြောင်း ပုံမှန်ဖြစ်နေတဲ့တိုက်ပွဲပုံစံအမျိုးအစားဒီအဲ့နေရာမှာစိုက်ဘာတိုက်ခိုက်မှုဇီဝနဲ့ရေဒီယိုဓာတ်သတ္တိကြွတိုက်ခိုက်မှုတွေအပါအဝင်စစ်ပွဲပုံစံတွေကပေါင်းစပ်ပြီးတော့မျိုးစုံဖြစ်လာနေတယ်လို့သူကပြောပါတယ်။ဒါပေမဲ့ဗဲနိုင်ငံကချိန်ချောက်နေတယ်ဆိုတာကိုတော့မပြောခဲ့ပါဘူး။တချိန်တည်းမှာပဲအီရန်နိုင်ငံရဲ့လေကြောင်းရံကာကွယ်ရေးတပ်ဖွဲ့တွေရဲ့အသင့်အနေထားကိုလည်းအမြင့်ဆုံးအထိတိုးမြင့်ထားလိုက်တယ်လို့အီရန်လေကြောင်းကာကွယ်ရေးအဖွဲ့တမူဗိုလ်မှူးချုပ်ကာဒါရာဟီမာဇာဒါကပြောပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမှာအစ္စရေးနဲ့အမေရိကန်ပြည်ထောင်စုတို့ဟာအီရန်နိုင်ငံရဲ့အခြေခံအဆောက်အအုံတွေကိုထိခိုက်အောင်စိုက်ဘာတိုက်ခိုက်မှုတွေလုပ်နေတယ်လို့အီရန်ဘက်ကစွပ်စွဲခဲ့ပါတယ်ခင်ဗျာ။
ပါလက်စတိုင်းဒေသဂါဇာကမြောင်ကိုအုပ်ချုပ်တဲ့ဟာမတ်စ်အစ္စလာမစ်အဖွဲ့ကပါလက်စတိုင်းလူမျိုး၅ဦးကိုဒီကနေ့ကွပ်မြစ်လိုက်ပါတယ်။အခုကွပ်မြစ်ခံရသူ၅ဦးထဲမှာ၂ဦးဟာ2015ခုနှစ်ကနေ2019ခုနှစ်တည်းအကြာအစ္စရေးအတွက်သေချာလုပ်ပေးခဲ့မှုနဲ့ဆွဲချက်တင်ခံထားသူတွေဖြစ်တယ်လို့ဟာမတ်စ်အဖွဲ့ပြည်ထောင်ရေးဝန်ကြီးဌာနကပြောပါတယ်။မနေ့အာရုံတက်ချိန်မှာပြုလုပ်ခဲ့တဲ့ဒီကွပ်မြစ်မှုတွေဟာပါလက်စတိုင်းတို့အုပ်ချုပ်တဲ့ဒေသမှာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ပါတယ်။အရင်ကဂါဇာကမ်းမြောင်မှာပြုလုပ်ခဲ့တဲ့တည်တံ့ပေးမှုတွေအပေါ်လူခွင့်ရေးအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။အခုကွပ်မြတ်ခံရသူတွေရဲ့အမည်တွေကိုဂါဇာအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ခြင်းမရှိပေမဲ့ဒီထက်က3ဦးကတော့လူသတ်မှုကျွလွန်ထားသူတွေဖြစ်တယ်လို့ဆိုပါတယ်။တချို့မှုနဲ့ဆွဲချက်တင်ခံထားရတဲ့အသက်54နှစ်နဲ့54နှစ်စီအသီးသီးရှိကြသူ2ဦးကတော့ပါလက်စတိုင်းနေတည်ဆုံမှုဖြစ်စေအောင်အစ္စရေးကိုသတင်းအချက်အလက်ပေးခဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။ထောင်လိုင်းရင်ဌာနကိုပူးတွဲတာဝန်ယူထားတဲ့ပါလက်စတိုင်းဝန်ကြီးချုပ်ယုံကတော့ဒီကိစ္စနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုက်တိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံစီကနေစံတန်းချိန်2သိန်းဝယ်ယူသွားမှာဖြစ်တယ်လို့ The Scripps Times သတင်းကဒီနေ့ဖော်ပြလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံခြားတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားနှစ်ဖက်သဘောတူညီမှုရခဲ့ပြီးတော့တန်ကိုအမေရိကန်ဒေါ်လာ465ဒေါ်လာခွဲနဲ့ဝယ်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူ2ဦးကပြောပါတယ်။ဒီသဘောတူညီချက်မှာမကြာခင်ဒီသဘောတူညီချက်ကိုမကြားခင်မှာနှစ်ဖက်တာဝန်ရှိသူတွေတရားဝင်လက်မှတ်ထိုးပြီးတော့စာချုပ်ချုပ်ဆိုကြမှာဖြစ်ပြီးတော့စံနေကိုလည်းနှစ်လအတွင်းမှာတင်ပို့သွားမှာဖြစ်တယ်လို့အမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတို့ကဆိုပါတယ်။ဒီကရက်နှစ်တွေအတွင်းရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးမပြေလည်ခဲ့ပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတဲ့ကြားမှာပဲဘင်္ဂလားဒေ့ရှ်အစိုးရကပြည်တွင်းမှာလိုအပ်နေတဲ့စားနပ်ရိက္ခာပူလုံမှုရှိစေဖို့အတွက်မြန်မာနိုင်ငံကနေအခုလိုစံပွဲယူဖို့လုပ်ခဲ့တာဖြစ်ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဗီယက်နမ်နဲ့အိန္ဒိယနိုင်ငံတွေစီကနေလဲစုစုပေါင်းစံတန်းချင်း3,300ဝယ်ထားပါတယ်။ပြည်တွင်းကုန်စည်နှုန်းကြီးမြင့်တာတွေကိုထိန်းချုပ်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကဈေးရက်သူတန်ပေါင်းများစွာကိုစံတွေဈေးတသားနဲ့ရောင်းချတာတွေကိုထပ်တိုးလှုပ်ဆောင်ခဲ့သလိုပြီးခဲ့တဲ့တစ်ပတ်ကလည်းစံတင်သွင်းတဲ့သွင်းကုန်ခွန်တွေကို25ရာခိုင်နှုန်းကနေ15ရာခိုင်နှုန်းကိုလျှော့ချခဲ့ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာလောင်စာဆီဈေးတက်တာအောင်အစိုးရကထောက်ပံ့ပေးထားတဲ့အမတော်ကြီးကိုလျှော့ချလိုက်တဲ့အတွက်နိုင်ငံတော်ဝန်ကလောင်စာဆီဈေးတွေစနေနေ့က30ရာခိုင်နှုန်းတက်သွားပါတယ်။အရှိတောင်အာရှတိုက်ရဲ့အကြီးဆုံးစီးပွားနိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာအစိုးရကအဲ့ဒီလိုကြားဝင်ထောက်ပံ့ပေးနေတာကြောင့်ငွေကြေးဖောင်းပွားမှုကဘာမှအနည်းဆုံးရှိနေခဲ့တာပါ။အစိုးရဆိုင်တွေကရောင်းချနေတဲ့ဆီဈေးတွေတက်တော်မလားဆိုပြီးအင်ဒိုနီးရှားပြည်သူတွေအကြဆိုးရင်ဈေးတွေသတင်းပတ်အတန်းကြာဖြစ်ပေါ်နေခဲ့တာပါ။စနေနေ့ကဇင်းပတက်ခေမော်တော်ဆိုင်ကယ်တွေနဲ့ကားတွေတက်စီဆိုင်တွေမှာတန်းစီပြီးအလူအရဝယ်ယူခဲ့ကြပါတယ်။ရှင်းနှစ်အတွင်းပထမဆုံးအကြိမ်လောင်စာဆီဈေးတွေကိုဈေးတင်လိုက်တဲ့အတွက်အရင်ကတက်စီတလီတာကိုအမေရိကန်ဒေါ်လာ52ပြားရှိခဲ့ရာကနေ68ပြားဒီဇယ်တလီတာကိုအရင်က35ပြားရှိခဲ့ရာကနေ46ပြားအထိအသီးသီးတက်သွားခဲ့ပါတယ်။ကမ္ဘာတဝန်းလောင်စာဆီဈေးတွေတက်နေတာမှာအင်ဒိုနီးရှားအစိုးရကတိုင်းပြည်လောင်စာဆီအတွက်အမတော်ကြီးအခုနှစ်စိုက်ပေးရတာဒေါ်လာ34ဘီလီယံရှိလာပြီဖြစ်တာကြောင့်အခုလိုလောင်စာဆီဈေးကိုမဖြစ်မနေနောက်ဆုံးအဆင့်အဖြစ်နဲ့တိုးမြင့်လိုက်ရတာလို့သမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။လောင်စာဆီဈေးကိုလက်ရှိအတိုင်းဆက်ထားနိုင်ဖို့အစိုးရအနေနဲ့အတက်နိုင်ဆုံးစူးစမ်းခဲ့ပေမဲ့မဖြစ်တော့တဲ့အဆုံး ဒီအခက်ခဲတဲ့ဆုံးဖြတ်ချက်ကိုချလိုက်ရတာလို့တမရဝီဒိုဒိုကပြောပါရခင
်ဗျ။ရုရှားနိုင်ငံရှေ့ပိုင်းမှာရှိတဲ့ Klubchevskaya Soccer မီးတောင်ကိုပြီးခဲ့တဲ့ရက်ကတက်ခဲ့ကြတဲ့တောင်တသမား6ယောက်တည်ဆုံပြီးတော့6ယောက်ပိတ်မိနေတယ်လို့ရုရှားတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်။တောင်ပေါ်မှာလေပြင်းတိုက်တာကြောင့်အာနာပိုင်ဒီအနေနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်မလုပ်နိုင်ပဲရန်နာထားရတယ်လို့လည်းပြောပါတယ်။ဒီနေ့မှာကမ်ချက်ကဒေသကကယ်ဆယ်ရေးအဖွဲ့တွေကအဲ့ဒီတောင်တက်ခီးသွားတဲ့အဖွဲ့တွေကိုလေကြောင်းနဲ့အရေးပေါ်ကယ်ဆယ်ရေးတွေလုပ်ဖို့တတိယအကြိမ်ကြိုးပမ်းခဲ့ပေမဲ့လေပြင်းတိုက်တာကြောင့်ရန်ရင်ဆင်းလို့မရပဲကယ်ဆယ်ရေးအစီအစဉ်ကိုလည်းဖျက်ခဲ့ရတယ်လို့ကမ်ချက်ကကယ်ဆယ်ရေးအဖွဲ့က Igor Sastrov ကပြောပါတယ်။လမ်းပြနှုတ်ဦးပါဝင်အဖွဲ့ဝင်12ယောက်ပါတဲ့အဲ့ဒီတောင်တက်အဖွဲ့ဟာမီတာ4800ကျော်မြင့်တဲ့အဲ့ဒီမီးတောင်ကိုအင်္ဂါနေ့ကစတက်ခဲ့ကြတာဖြစ်ပြီးတော့မနေ့စနေနေ့ကတော့မီတာ4200ပေအားဖြင့်14000လောက်ကိုရောက်တဲ့အချိန်မှာသူတို့အဖွဲ့တွေကတယောက်တောင်ပေါ်ကပြုတ်ကျတည်ဆုံးခဲ့တာကနေအခုလိုဖြစ်ခဲ့တာလို့အာနာပိုင်နေကပြောပါတယ်။ကနဦးရရှိခဲ့တဲ့သတင်းချက်လက်တွေရတော့ဒီအဖွဲ့တွေက6ယောက်ကတောင်တက်နေစဉ်အတွင်းမှာအဖွဲ့နဲ့ကွဲပြီးတော့တည်ဆုံးခဲ့တာဖြစ်ပြီးနောက်ထပ်လည်းထိခိုက်တည်ဆုံးမှုတွေရှိလာနိုင်တယ်လို့နောက်ထပ်တာဝန်ရှိသူတဦးကပြောပါတယ်ခင်ဗျာ
။တရုတ်နဲ့ဂျပန်နိုင်ငံတို့ကိုဝင်ရောက်တိုက်ခတ်နေတဲ့တိုင်ဖွန်းမွန်တိုင်းဟင်နမ်မောကြောင့်တရုတ်နိုင်ငံအရှေ့ပိုင်းမှာကုဒုလုပ်ငန်းတွေရပ်ဆိုင်းထားရပြီးဂျပန်နိုင်ငံမှာလည်းစာတင်ကြောင်းတွေပိတ်လေကြောင်းလိုင်းတွေရပ်ဆိုင်းလိုက်ရပါတယ်။အခုနှစ်အတွက်အင်အားအပြင်းထန်ဆုံးဒီမွန်တိုင်းဟာထိုင်ဝမ်ကျွန်းနဲ့ကိုရီးယားနိုင်ငံတွေမှာလေပြင်းတိုက်ခတ်ပြီးမိုးသက်ထန်စွာရွာသွန်းခဲ့ပါတယ်။ရှန်ဟိုင်းမြို့မှာရတပ်ဖွဲ့ဝင်9000လောက်ချထားပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့အများပြည်သူပေးအပ်နေရရှိတဲ့နေရာတွေမသွားနိုင်အောင်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။နိုင်ငံအရှေ့ပိုင်းကစီးပွားရေးမြို့တော်တစ်ခုဖြစ်တဲ့ဝမ်ဂျိုးမှာလည်းစာတင်ကြောင်းတွေကိုပိတ်ထားရပါတယ်။မုံတိုင်းဟင်နာနိုဟာလေတိုက်နှုန်းတနာရီ185ကီလိုမီတာနှုန်းနဲ့အရှေ့တရုတ်ပင်လယ်ဘက်ကိုဥတီတိုက်ခတ်နေတယ်လို့ဟောင်ကောင်အခြေစိုက်စောင့်ကြည့်လေ့လာရေးဌာနကပြောပါတယ်။မွန်တိုင်းအရှင်ကြောင့်ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းမှာလေယာဉ်ခင်းစဉ်တွေဖျက်သိမ်းဖို့အမိန့်ထုတ်ပြန်ထားပါတယ်။အိုကီနာဝါကျွန်းမှာမွန်တိုင်းတန်ကြောင့်သစ်ပင်တွေရိမ်းထိုးနေတာနဲ့မိုးဆက်ကြီးတွေလမ်းဘေးပလက်ဖောင်းပေါ်ကျနေတဲ့ရုပ်ပုံတွေကို NHK သတင်းမှာဖော်ပြပါတယ်။ဒီမွန်တိုင်းဟာကိုရီးယားကျွန်းဆွယ်မှာလည်းမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ရေကြီးမှုသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်။ထိုင်ဝမ်ကျွန်းမှာတော့မွန်တိုင်းကြောင့်ခရိုင်3ခုကဒေသခံ600ကိုဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်တိုင်းနဲ့ကိုဇော်ဝင်းလိုင်းတို့ကကြေညာပေးခဲ့ကြတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာမှာပါထုတ်လွှင့်ချင်းနဲ့တပြိုင်တည်းတည်းရိုက်နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်အရင်ဆုံးထိုင်းဘက်ကလူကုန်ကိုသတင်းကိုတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံချုံဖွန်ပြည်နယ်ထဲမှာဖြစ်ပျက်ခဲ့တဲ့လူကုန်ကုမ္မရီကိုစစ်ဆေးရာမှာတပ်ပြင်းနဲ့မဲဆောင်မျိုးကဌာနဆိုင်ရာဝန်ထမ်းတချို့ပတ်ဝန်းပတ်သက်နေတာကိုတွေ့ခဲ့ရတဲ့အတွက်ထိုင်းဒူရဲချုပ်ကိုရင်းစစ်ဆေးမှုတွေလုပ်နေတယ်လို့သိရပါတယ်ဒီအကြောင်း VOA သတင်းထောက်မအေးအေးမာကထိုင်းကနေတရက်သတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေကိုလူကုန်ကုမှုဖြစ်စဉ်တွေမကြာခဏဖြစ်နေပြီးမကြာသေးခင်ကချုံဖွန်ပြည်နယ်ထဲမှာဖမ်းမိတဲ့လူကုန်ကုခံရသူတွေကိုစစ်ဆေးမေးမြန်းရာကနေတပ်ပြည်နယ်မဲဆောက်မြို့ကလူဝင်မှုကြီးကြပ်ရေးဌာနအပါဝင်ဌာနဆိုင်ရာ၃ခုကဝန်ထမ်း9ဦးလောက်ဟာလူကုန်ကုမှုနဲ့ပတ်သက်လို့ပါဝင်ပတ်သက်မှုတွေရှိတယ်လို့တန်တရားရှိတာကြောင့်ခုံရုံးဖွဲ့စစ်ဆေးနေတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
ထိုင်းဌာနဆိုင်ရာ၃ခုကဝန်ထမ်းအချို့ကိုအဲသက်ဆိုင်ရာဌာနကနေခုံရုံးဖွဲ့ပြီးတော့စစ်ဆေးခံနေရတယ်လို့ကျွန်တော်ကြားသိရပါတယ်ဗျ။အဲဖြစ်စဉ်တွေကထိုင်းနိုင်ငံတောင်ပိုင်းချုံပုံခရိုင်မှာအဲမှာလူကုန်မှုဖြစ်စဉ်တွေဖြစ်တယ်။အဲမှာပါဝင်ပတ်သက်နေသူတွေကိုထိုင်းဗဟိုတော်ဝင်ရဲတပ်ဖွဲ့ကစစ်ဆေးခဲ့တဲ့အခါမှာမဲဆောက်ခရိုင်ရဲဌာနကရဲဝန်ထမ်းအချို့ပါဝင်ပတ်သက်နေတယ်ဆိုတဲ့အကြောင်းအဲ့ဒီလိုပါဝင်ပတ်သက်နေသူတွေကိုထိုင်းတော်ဝင်ရဲတပ်ဖွဲ့ကဒုတိယရဲချုပ်စုလက်ချေသဖန်ရဲ့အမိန့်နဲ့ခုံရုံးဖွဲ့ပြီးတော့စစ်ဆေးမယ်ဆိုတဲ့ကြောင်းဒါကိုလေထိုင်းနိုင်ငံတဝန်းလုံးမှာရှိတဲ့ထိုင်းတော်ဝင်ဗိုလ်ရဲတပ်ဖွဲ့တွေကနေပြီးတော့ပူးပေါင်းဆောင်ရွက်မှုပြုလုပ်ပေးဖို့အတွက်ညွှန်ကြားချက်တွေထုတ်ပြန်ထားတယ်လို့သိရပါတယ်ဗျ။
ခုံရုံးဖွဲ့စစ်ဆေးခံရတဲ့ဌာနတွေကတော့လူဝင်မှုကြီးကြပ်ရေးဌာန၊နေကြားဆောင်ရဲနဲ့မဲဆောက်ရဲဌာနကဝန်ထမ်းတွေပါဝင်ပတ်သက်နေတယ်လို့လည်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့လက်တလောမှာတော့လူကုန်ကူးမှုနဲ့ဖမ်းဆီးရမိသူ36ဦး၊ဖမ်းဝရမ်းထုတ်ထားသူ
ဒီဇယ်ဦးရှိနေတဲ့ဆိုပြီးထိုင်းဒုတိယရဲကြောကစက်တင်ဘာလ2ရက်နေ့ကမဲဆောင်မြို့လွေမှုကြီးကြပ်ရေးရုံးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ထိုင်းဝန်ထမ်းထုတ်ထားသူတွေကရှစ်ဦးကတော့မြန်မာဘက်ကိုထွက်ပြေးတင်းဆောင်သွားခဲ့တယ်ဆိုပြီးသူရဲကြောကပြောကြားဦးမိုးကြောကလည်းအခုလိုပြောပါတယ်။ထိုင်းတယောက်နဲ့မြန်မာခုနှစ်ယောက်သူတို့ပေါင်းလူမောင်ကိုလူခွဲစားရှစ Malaysia di tuajare Ranger di lukong bumi di mana pawai pertama musim itu aja. Online ni gue dengar muri ya. Malaysia tu buat si pawai itu aja. Ada ni pada video. China ni ye China. Tersan ni de China tunggua Wenan niu. Luar tu sisi foto ye usah itu amat sulit aja. Kena siapa boleh nak kira balik ya.
Myanmar ni Malaysia ni 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 sesat bi. Lukong kumu ni apa mian ni de China ni ha. Lukong kumu tak cie lengan ni go. Di ni paling deh mah jual lusang ni barre. Tiap tu di ni maro. Amerika ni ni jahit tanah ga. Tiap tu sahaja seni ni percaya bi. Lukong kumu tak cie ye go. Kau mau jual lusang ni ge le tu. Tiap tu seni utama bi ge barre sih.
Tanya tengah lukong kumu rumah tanya tawon siut jauh pawan pada ni lecang mai matrin bepo tarawasin. Fio emnya mawai ya tening nene nyapai si sini go sepiro tolu ni barai. Kudu sate tanya pegat diri nabo timpia bau me. Tanya tengah ya anak ting segang sambil pi. Sita luja puji bung ya. Sudoga juga lade. Wuni cok brayu cangu caya yaru tawon go. Tanya puji bung koyongga ya ye ya sain lay barai. Tuye anak lanjang kini ni pada lu riders di sini sama gua cek kamera utem mau tengah tempat awal esen.
Tanya ngaya wenji cok brayu cangu cangu yaudah awin wega ni ya sign tabu pasi bong cekan ubre koyongga agulah dasar lienega sompiat lay pare. Pasi bong ya wenji cok ya terdang gua sini kantar tarawa brayu ya terdang gua senjara ka anak sign tazinga ni dwego ba tet pretin elu. Adika daikan padika pasibu konyongu syautah ke bale. Di syautah jago lakhan lai pilih nao prayu ya wenjiyuk tawinu gule aku loja sain ta lai da pya bale. Wekau demyau ta de yinlak shina watar ye soya gu. Adidonga kagwe uzito pye bojok ji prayu ka natao sadeku ne ma pyo cha ana tenge bi wenjiyuk ana kyi gu du sa den gara wa. Natao sadeku ne me la ma yinlak soya bo daikan ga Kangguh sana piawai tu, cici senyai kerajau. Tanya ngan ini mesti mungkin piaga, anak tin sana sahaja piye bale. Xiao Chou ini ni abi ni ye cama, bojo ji prajuka anak tin ye bi, nyewe bi piayi ni nyenja ye muda kongsi ko pasi ye bale. Ngan ini parti tu, juga buat kongsi ni luto amat tu ni, prajuka tu semua bi, di ni awal lu me, ngan ini sedih piubin caw ni lu me lu. Tuga piawade. Anak tengah kosong pih lu dogu budget ten tuino. Sita ha cengkat tadi ya tuin mabe. Anak ya utama pih dulu tuga sobade. Kau ini binaya dongsi gugu tu cah tage bade. September la malo time ini bumi bo aduya test si mama. Jatuh sah cengso bi se soya ha dia we soya pih la bade. Mengapa sedih cubian cawan muri lopu tenek cenglure lo tuga sobi me? Ajar pe anak lelaki yang cinta ramai lakukan adui ku sambil layak bahvi lo. Mengapa kekhat duri ga? Eri dongga tungtak kerja bade. Prayu ha, natau seligu ni di sini malam hati aku tua yau kebi. Tapra si cimeng ne tuh sungge bade. Prayu tuh do, mengapa sedih cubian cawan sura pasi bong te ye lah ba? Eri pasi bong di pibo lulu sana kayu bago natau secau kune agulah macam bade ka. Prayu koranga tu pasi bong tu pia mepi bade. Naga ma soya duga sida loja ucho aw pasi bong uji suh tangere lo tungta tu duga lo wipan jaba bade. Natau secau kune maro Amerika nengah utaya bi eri dongga tabra Trump ne tu esongge bade. Dua lulu ni nisa dek kongsi tiap kejau, nengah ini ya prajuka pompo lagi bade. Natau secau kuni ye ji deka, ye be tuka deh wego, tuh song kuni bade. Asu ya apa si wego nema cempade kari ma, di tangan ini tuka tuh bade.
အရီတော်တွေ့တဲ့အခါတွေမှာသူ့ကိုထောက်ခံကြောင်းကြွေးကြော်ကြတဲ့အုပ်စုတွေကိုလည်းညင်လာကြရပါတယ်။ဘန်ကောက်မြို့သူမြို့သားတွေရဲ့ခီးသွားလာရေးကိုသူယူဆိုင်ကြောင်ပြသတဲ့အနေနဲ့ သူ့ကိုစားသူ့ရုပ်ကိုကပ်ပုတ်ကြီးကိုထားခဲ့တာကတော့ပြောစမှပြုစရာတစ်ခုပါဒါက2018ခုနှစ်မှာဖြစ်ခဲ့ပါတယ်အဲ့ဒီ2018ခုနှစ်မှာပဲအာကစားလောက်ကြသူတွေနဲ့လဲပြရယုတ်ကတွေ့ဆုံခဲ့ပါသေးတယ်ရွေးကောက်ပွဲဝင်ဖို့စိုင်းပြစ်နေပြီလို့လူတွေကပူတန်ရရှိခဲ့ကြတာပေါ့2019ဖေဖော်ဝါရီလခုနှစ်မှာတော့ထိုင်းဖင်လန်ပရချရတ်ပါတီရဲ့ခေါင်းဆောင်ဝန်ကြီးချုပ်လောင်ဖြစ် ပရာယုတ်ကတည်ဝင်လက်ခံလိုက်ပါတယ်2019ခုနှစ်မတ်လ19ရက်နေ့မှာရွေးကောက်ပွဲကျင်းပပါတယ်ဘယ်ပါတီမှရှင်းရှင်းလင်းလင်းအတိုင်းမရရှိကြပါဘူးဒါပေမဲ့ဝန်ကြီးချုပ်ကိုရွေးဖို့အတွက်စစ်တပ်လိုလားတဲ့ပါတီကဖွဲ့စည်းပုံအရအခွင့်သာလာခဲ့တဲ့အတိုင်းပရာယုတ်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်2019ခုနှစ်ဇူလိုင်16ရက်နေ့မှာတော့ပရာယုတ်ရဲ့အစိုးရအဖွဲ့ဟာ ထိုင်းပြည်မဟာဝါဂျရာလောင်းကောင်းရဲ့ရှေ့မှာမှာကျန်းသစ်စာချိန်ဆိုပါတယ်ဆီယနာဒိအစိုးရရဲ့အုပ်ချုပ်မှုအဆုံးသတ်ပြီးလို့အဲ့ဒီမတိုင်မီတည့်ရဲ့ဇူလိုင်19ရက်နေ့မှာသူကကြေညာခဲ့ပြီးတိုင်းပြည်ဟာပုံမှန်ဒီမိုကရေစီကိုပြန်လျှောက်လှမ်းနေပြီလို့သူကဆိုပါတယ်ပရာယုတ်ဝန်ကြီးချုပ်ဖြစ်လာပြီးတဲ့နောက်ပိုင်းကိုဗစ်ကပ်ပြီးနဲ့ငင်းဆိုင်ခဲ့ရပါတယ်ပုံရဟန်းမင်းက Sana Piaget Javade. Bajin Anabi Gule Shochabu, Sana Pia Durega, Downsu Javade. Kamiano Pepu, Sana Pia Durega, Downsu Nija de Lu, Terenza Sia Tiaqua Prajuku, Piogere car, Duga, the Gay Lalu, Bian Mibade. Nigane Kamia Blu, Sompia Tata Lelu, Terenza Siaga, Mire, Kamado, Jono Matrapulu, Prajuka, Eddie Dunga, Pige Vade. Eddie Nob Danilo Jade Kama, Yahi Vepuse, when you joke Dawingani, Prajo, Jana Kalaya Babi. A beat that Sompia Chego, Bero Chamame, Suraguro, Time Puezibo Koyunga, Mabio de Babu Kamia.
Time another gongsong, Brayo Chao Chaye, Anna Lanjana Patelo Utimantanga Timpia Torava, Vio Mima Bayet, the name Lunina by season ago, American Biran Sumura, Washington, Dizigani, Day, Cholin Nepare.
Dream and Riabu Yijide Digni Kema, Kabajine, Paye Didamabe, Yoni Bazi, Clotichen Nila Yone, Dream and Ria Yunai Mabi. Let Yali Ned Chetau Yone, Ya Yunai Met, Drenwe, Nanga Yi Pisinwe, the Gabowa, Selanwe. One click, cloud chan yune, gaba yeyaga atanigu, chisen nasenima pipari. Beijing Beniaga webpipi, Vue Plux application go, download yayuba.
Vue Myanmar season go, line to meet a tonsen and asset in line lamida diakuzerogan is happy or tolerant bare. Akuro, that be but the dinner book in Pia Pivame. Afghanistan again Kabul Musunga, Osa Yonima, a low lonely jarret, Galeri, Yan at Chibiro Shibare. Lunkhead at the net, Taliban with Anaya Yubigrega, Midazu, Aloniba, Sinye, Napiat Nijabiro, Galerigo, a low sick and Bogara, Nelson, Araya Pinere, Chinego, Yoni Jaraba, Dijang, Epidango, Chikamiro, Makwanyoga, Dimpia Tavare.
Afghan Gling area, the lago, don't sell little and any mire. Afghan we don't down yago, also young and biborigo, dancing ye lope yavare. Oh, last year, need to day, save the children a poor year seeing Kanzaya. Mitazu goes a cone yaga I know her, through Kaleri, a sad out, Jun Winambo, a dolly young and nijayavare. Make Liriga, Yelja Lirit has shop be or Saja yare lule popja tavare. At the certain near Beshi, Rugiaga, Mitazu Conea Savu in the year to a penetru, Osa Yoma, Labido, Lolo Yavare,
Tarazu Draleka, Lucoch, Cortalacho,
Dima, Lolo Yaraga, Biman, Cacelone, India Yau, Ladego, Nani Rabe, a Lolo Yara Tes, Sabet, in Jimare.
Dali Vanuga, Linsalu, and I think you beat Nijama, Time Ye, Siwa Yea, a Kulu, Piambrane, Piasi Jasin Tavare.
parents have lose their income. So
အိမ်တော်စုအများစုဒါမှမဟုတ်မိဘတွေဟာအလုပ်လက်မဲ့ဖြစ်ကုန်ကြတယ်။ဒီလိုနဲ့ကလေးတွေကိုချောင်းထားမပေးနိုင်ကြတော့ဘူး။ဒါမှမဟုတ်လည်းကလေးတွေကိုစောစောအိမ်တော်ချပေးလိုက်ကြတာတို့၊ကြုံရကြပန်းအလုပ်တွေလုပ်ခိုင်းတာတို့၊ကလေးကိုအကျွေးနဲ့အသိမ်းခံလိုက်ရတာဒါမှမဟုတ်ရောင်းစားလိုက်တာတွေဖြစ်ကုန်ပါတယ်။ဒီလိုဖြစ်ရတာကစောင့်ဝင်နေရတဲ့အတွက်မတက်နိုင်ကြတော့လို့ဒါမှမဟုတ်ကလေးတွေကိုမကြွေးနိုင်တော့လို့ရွေးစရာလမ်းမရှိဘဲနဲ့ဒီလိုလုပ်နေကြတာပ
ါရူကီယာရဲ့အဖေရှာရစ်ခန်ရဲ့လှူအားကားကတလကိုအာဖဂန်နစ္စတန်ငွေ6000ဖြစ်ပြီးအမေရိကန်ဒေါ်လာ112ဒေါ်လာနဲ့ညီမျှပါတယ
်ဘိုးဖေနော်တာလီမဒါဆနာပါတီ
လူတိုင်းကအငါပေးဆိုင်နေတော့ဘယ်သူမှစာတင်ကြောင်းအကြောင်းမတွေးနိုင်ကြပါဘူးကျွန်တော်တို့အားလုံးကလက်လုံးမှပါးစပ်လုပ်နိုင်တဲ့အခြေအနေပါယာနဲ့ချီတဲ့ကလေးတွေဟာစားစရာတချို့တစ်ဖက်ရဖို့ဒီနေရာမှာဖုန်တွေအလုံးအရင်းကိုရှူရှိုက်ပြီးပင်ပန်းဆင်းရဲခံအလုပ်လုပ်နေကြရပါတယ်
။နိုင်ငံခြားကအကူအညီတွေရရှိမှုနှေးကွေးသွားတာနဲ့အများအာဖဂန်နစ္စတန်နိုင်ငံအတွင်းစီးပွားရေးတဟုန်ထိုးကျဆင်းသွားပြီးပြည်သူတွေတန်ပေါင်းများစွာကဆင်းရဲကျတဲ့ပြီးစားရမယ့်ဖြစ်လာနေတာပါ။ Save the Children အဖွဲ့ရဲ့စီရင်ခံစာမှာစားစရာမလုံလောက်တာကအာဖဂန်ကလေးငယ်တွေရဲ့ကျန်းမာရေးနဲ့သူတို့ရဲ့အနာဂတ်ကိုချင်းချောက်နေတယ်လို့ပါပါတယ်။မိန်းကလေး10ယောက်မှာ9ယောက်ကမနစ်ကတဲ့အစာစားရတဲ့နှုံရော့ကျသွားလို့ကိုယ်လေးချိန်ကျဆင်းသွားတာနဲ့စာသင်ဖို့ကစားဖို့အလုပ်လုပ်ဖို့တွေအတွက်အင်အားမရှိကြတော့ဘူးလို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။တကယ်လို့အလှရှင်တွေကအမေရိကန်ဒေါ်လာ 1.6 ဘီလီယံသာချက်ချင်းဆိုသလိုမပန့်ဘိုးကြဘူးဆိုရင်လာမယ့်စောင်းရာသီမှာလူအသက်တန်ပေါင်းများစွာအတွက်မတွေ့ရစရာကပ်ပေးဆိုင်လိမ့်မယ်လို့အာဖဂန်ဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကလည်းသတိပေးထားပါတယ်။ဒါကြောင့်နိုင်ငံတကာအသိုက်အဝိုင်းအနေနဲ့အာဖဂန်အတွက်လူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးကြဖို့မစ်ဘီဟစ်စတာကပြောပါတယ်။အဲဒီလိုမှမဟုတ်ရင်တော့အာဖဂန်နစ္စတန်မှာကြီးမားတဲ့ဘေးအန္တရာယ်တစ်ခုကျလာမှာကိုကိုယ်တိုင်တွေ့မြင်ကြရလိမ့်မယ်လို့လည်းသူကပြောပါတယ်ရှင်
။အာဖဂန်အုပ်ချုပ်မှုအောက်ကတကလေးငယ်ရိမိသားစုဝင်ငွေဝိုင်းကူရှာပေးနေရတဲ့အကြောင်းမှခွာညိုတင်ပြသွားတာပါရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်စက်တင်ဘာလ4ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ30နဲ့51အပြင်လိုင်းလိုက်မီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖမ်းယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒီကနေ့ညမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပီမပေးစာများသတင်းတွေကသူတာနဲ့ထူးခြားစာများသတင်းများအစီအစဉ်ကိုတင်ဆက်သွားမှာပါအရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်ပြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာတော့မြမစီးပွားရေးတိရိလင်္ကာလိုပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းဆွေးနွေးတင်ပြထားပါတယ်မအင်ဂျင်နိုင်ကကိုညင်းတင်ဆက်ထားပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့တော်နားမှာဒါရီယာဒူကီနာတေဆုံးခဲ့ရတဲ့ကာဗွန်ကွဲမှုပေါ်မှာအမေရိကန်ကမှတ်ချက်ပေးတဲ့နေရာမှာရုရှားမောင်းတီးရေတွေပါနေတယ်ဆိုပြီးတော့ဝါရှင်တန်မြို့တော်ကဝါ
ါပြီးအလက်ဇန်ဒါဒူကန်ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ကျွန်တော်တို့ရှင်းချပါမယ်။ KF မှာဖြစ်ဖြစ်ဘူချာဟဲကိဖ်ဂရမာတော့စ်မယ်ရီယူပေါ်ကျောင်းရှာလုပ်ခဲ့ဘူးတယ်။တခြားဖြစ်ရတူတယ်ဆိုပြီးအရပါရကောက်ချက်ဆွဲလို့ပြောပါတယ်။ဒါမှမဟုတ်ဒါမှမဟုတ်ပါဘူး။ Price ကတမင်တသက်ကျောင်းရှာလုပ်ခဲ့ဘူးတဲ့ဖြစ်ရတယ်ဆိုတာမျိုးပြောခဲ့
ပါဘူး။ကျမတို့အတန်ဖိုင်မာယွင်းဖွင့်မိတဲ့အတွက်အနှုညွတ်တောင်းပါပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဒီကနေ့ညမှာဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 30နဲ့51နဲ့ line လက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ကြပါတယ်။ VOA ရဲ့နေ့စဉ် TV သတင်းလားအစီအစဉ်တွေကသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတော့မကနိုင်ငံကာနဲ့ဒေတာရင်းကထူးခြားတဲ့နိုင်ငံရေးပညာရေးနဲ့အမှုပညာလူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်ဆာမနာဖြစ်တဲ့ burmese.voanews.com မှာအလို့ရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့အစီအစဉ်တွေကို YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA American အတိုင်းရမနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီကနေ9နာရီထိ line to meter အစီအစဉ်တွေကို line to meter 32 kHz 9323ည line to meter 40 kHz 9433ည line to meter 50 kHz 9999နဲ့ line လမီတာ190 kHz 3905တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့အကြံပေးခြင်းနဲ့ပြီးတော့ဒါမှမဟုတ်လဲသေတချင်းတွေတောင်းယူလို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။တခါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရှင်။အခုတော့ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနှာဆင်နိုင်ကြပါပြီရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာစီးပွားရေးတိရီလင်္ကာလူပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီလေငါနိုင်ငံမှာစီးပွားရေးပြိုလဲခဲ့ပါတယ်။အစိုးရအနေနဲ့နိုင်ငံသားသုံးငွေလုံးဝမရှိတော့လို့နိုင်ငံအနေနဲ့ကိုဒေဝါလီခံရပါတယ်။အကျိုးဆက်ကတော့စီးပွားရေးပြိုလဲပြီးနောက်နိုင်ငံရေးပါဆက်ပြိုပါတယ်။စန္ဒပြပြည်သူတွေကသမရအိမ်တော်အထိဝင်ရောက်သိမ်းပိုက်ကြလို့သမရဟာနိုင်ငံကနေထွက်ပြေးခဲ့ရပါတယ်။မြန်မာနိုင်ငံမှာရောတိရီလင်္ကာလူဖြစ်နိုင်ခြေရှိသလားဆိုတာကိုနှိုင်းရှင်ဝေပန်တန်တွေစိုးရင်တန်တွေကြားလာရပါတယ်။စိုးရင်မယ်ဆိုလဲစိုးရင်စရာပါဘိုးဘန်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်နှစ်ခုကြောင့်ဒေါ်လာဈေးတွေဇက်တိုက်တက်နေပါတယ်အဲ့ဒီညွှန်ကြားချက်နှစ်ခုကတော့ပြည်တွင်းကကုမ္ပဏီတွေအနေနဲ့ပေးဆက်ဆရာရှိတဲ့ပြပကျွေးမီတွေကိုမဆက်ဖက်ဆိုင်းငံ့ထားဖို့နဲ့ယင်းဒီမြုံနံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီအားလုံးရဲ့ဗန်စင်းမှာရှိတဲ့ဒေါ်လာငွေအားလုံးကိုဇူလိုင်21ရက်နေ့ညနေ6နာရီနောက်ဆုံးထားပြီးကြံ့ငွေနဲ့အပြီးလဲလှယ်ရမယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ညွှန်ကြားချက်တွေပဲဖြစ်ပါတယ်။ဗဟိုဘဏ်ကငွေလဲနှုန်းကိုဒေါ်လာကို1850ကျပ်သတ်မှတ်ထားပြီးမဲ့ဈေးကွက်ထဲမှာဒေါ်လာ2500ကျပ်ဝန်းကျင်ဈေးပေါက်နေတဲ့အတွက်ဈေးကွက်ပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်နှုန်းဟာဒေါ်လာကို650ကျပ်ကွာဟနေပါပြီ။ဒေါ်လာဈေးတက်တဲ့ကြေးကြောင့်ကုန်ဈေးနှုန်းတွေအထူးသဖြင့်သွင်းကုန်ဈေးနှုန်းတွေအစမတန်မြင့်တက်သွားတာကိုတွေ့ရပါတယ
်။သီရိလင်္ကာဘာလို့စီးပွားရေးပြိုလဲသွားရတာလဲ။သီရိလင်္ကာနဲ့မြန်မာတူတဲ့အချက်တွေရှိသလားဆိုတာကို BBC မြန်မာပိုင်းအစီအစဉ်ရဲ့တပတ်အတွင်းသတင်းမြင်ကွင်းမှာဇူလိုင်18ရက်နေ့ကတင်ဆက်ခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာဗြိတိန်အခြေစိုက် Tamil Guardian သတင်းစာ Editor ဒေါက်တာသူစီရန်နန္ဒကူမာကိုမေးမြန်းထားတာပါသူစီရန်နန္ဒကူမာဟာတိရီလင်္ကာနဲ့မြန်မာနိုင်ငံတို့ကိုစောင့်ကြည့်လေ့လာနေသူတဦးလို့လည်းသိရပါတယ်သူကတိရီလင်္ကာစီးပွားရေးနိုင်ငံရေးပြိုလဲရတဲ့အကြောင်းရင်းတွေကိုခုလိုပြောပြပါတယ်တိရီလင်္ကာနိုင်ငံဟာစင်ဟာလီလူမျိုးတွေရဲ့တိုင်းပြည်ဖြစ်တဲ့ဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့ဆိုရဲတင်းမာတဲ့စင်ဟာလီအမျိုးသားရေးအစွန်းရောက်ဝါဒကိုအခြေခံပြီးကျန်တဲ့လူမျိုးနဲ့ဘာသာဝင်တွေကိုဒုတိယဒဏ်စာနိုင်ငံသားအဖြစ်သဘောထားတယ်အစိုးရဘတ်ဂျက်ရဲ့90ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲတယ်သမရနဲ့အစိုးရခေါင်းဆောင်တွေရဲ့အကျင့်ပြက်ခြားဆားမှုနဲ့ညံပြင်းတဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ဖြစ်တယ်တရုတ်နဲ့နိုင်ငံရေးစည်းဝါးရေးဆက်ဆက်မှုကြီးမားပြီးငွေကြေးကုန်ကျများကအရာမတင်တဲ့စင်ဖြူရော်စီမံကိန်းတို့ရဲ့အကျိုးသက်ရောက်မှုတွေကြောင့်လဲပါဝင်နေချုပ်ပြီးပြောရရင်လူမျိုးအခြေပြုအမျိုးသားရေးအစွန်းရောက်ဝါဒနဲ့စစ်ဝါဒကနေပေါက်ဖွားလာတဲ့မူဝါဒအမှားတွေကတိရီလင်္ကာကိုဒုက္ခရောက်စေခဲ့တာလို့ဆိုပါတယ
်ဒါအပြင်ဒေါက်တာသူစီယနန္ဒာကူမားကမြန်မာနဲ့တိရီလင်္ကာနှိုင်းရှင်လေ့လာစရာတွေရှိတယ်အဲ့ဓာရီကတော့မြန်မာနဲ့တိရီလင်္ကာနှစ်နိုင်ငံလုံးဟာစစ်တပ်ကြီးစိုးတဲ့စစ်တပ်အခြေပြုနိုင်ငံတွေဖြစ်တယ်။ကွဲပြားတဲ့လူမျိုးစုတွေနဲ့မတူညီတဲ့ဘာသာဝင်တွေကြားညီညွတ်ရေးပြက်ပြားကအစွန်းရောက်အမျိုးသားရေးဝါဒတွတ်သွင်းခံထားရတာချင်းတူညီတယ်။လူခွင့်ရေးချိုးဖောက်မှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ယာစုမှုလူမျိုးတုံးတပ်ဖြတ်မှုမြောက်နိုင်တဲ့စစ်ယာစုမှုကျူးလွန်သူတွေဟာအပြစ်ကနေအေးအေးယူခြင်းမခံကြရဘဲကင်းလွတ်နေကြတဲ့ပြဿနာမှလည်းတူညီနေကြတယ်လို့နှိုင်းရှင်ပြပါတယ်ကမ္ဘာဘဏ်ကလည်းဇူလိုင်14ရက်နေ့ကမြမငွေရေးကြေးရေးဗန္ဒာရေးကန္တာပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်များအပေါ်လေလာသုံးသပ်ချက်ကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီလေလာသုံးသပ်ချက်မှာမြမငွေကြေးနဲ့ဗန်လုပ်ငန်းကန္တာဟာပြီးခဲ့တဲ့10စုနှစ်တခုအတွင်းဖွံ့ဖြိုးတိုးတက်လာခဲ့တဲ့အခြေအနေတွေကနေကိုဗစ်ကရောဂါနဲ့စစ်အာဏာသိမ်းတာတွေကြောင့်2010ရှေ့ပိုင်းကာလများစီနောက်ကြောင်းပြန်လှည့်သွားနေပြီဖြစ်တယ်လို့ဖော်ပြထားပါတယ်
။ဒါပြင်မြမစီးပွားရေးနဲ့ပတ်သက်တဲ့စောင့်ကြည့်အစီရင်ခံစာကိုဇူလိုင်လ21ရက်နေ့မှာကမ္ဘာ့ဘဏ်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့မြမစီးပွားရေးဟာထိလွယ်ရှလွယ်အကဲဆက်နေပြီးပြုပြင်ပြောင်းလဲမှုများနောက်ကြောင်းပြန်လှည့်နေတဲ့အတွက်စီးပွားရေးမျှော်မှန်းချက်ဟာအားနည်းလျက်ရှိတယ်။မြမနိုင်ငံသား40ရာခိုင်နှုန်းလူဦးရေအားဖြင့်တန်း20ကျော်ဟာစည်ရဲမွဲတေမှုမြင်းအောက်မှာရှိနေတယ်။ဝေကျေးဖုံးပွားမှုနှုန်းက 7.3 ရာခိုင်နှုန်းရှိတယ်။ COVID နဲ့ဆရာနာသိမ်းမှုတွေကြောင့်စီးပွားရေးကျဆင်းတဲ့ဒဏ်ကိုခံနေရချိန်မှာစီးပွားရေးလုပ်ငန်းရှင်တွေဟာမြန်မာကျပ်ငွေတန်ဖိုးကျဆင်းလာခြင်း၊သွင်းအားစု၊ဂွင်းဆက်ပြတ်တောက်ခြင်းနဲ့တည်ယူပို့ဆောင်ရေးစရိတ်မြင့်တက်လာခြင်းတို့ကလည်းထက်မှန်ဖိအားဖြစ်စေခဲ့တယ်။ဒီလိုဆိုးရွားနေတဲ့အခြေအနေကြားထဲမှာပဲစောက်လုပ်ရေးလုပ်ငန်း၊အထည်ချုပ်လုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းတို့တည်ငြိမ်စပြုလာတယ်လို့လည်းကမ္ဘာ့ဘဏ်စည်းပွားရေးအစီရင်ခံစာကဆိုပါတယ်လက်ရှိဖြစ်ပေါ်နေတဲ့မြမစည်းပွားရေးအခြေအနေအကြောင်းကိုမြမနိုင်ငံရေးနဲ့စည်းပွားရေးဆောင်မရှင်တအူးကအခုလိုပြောပါတယ
်နိုင်ငံခြားကျွေးမီတွေမဆက်နဲ့နော်ပြည်ပရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါတဲ့ကုမ္ပဏီတွေပါရသည်မရှိသည်မဒေါ်လာငွေတွေကို1850ကျပ်နဲ့မလဲမနေရမဖြစ်မနေလဲဆိုတဲ့အခါကျတော့ဒီစစ်ကောင်စီရဲ့စည်းပွားရေးလေပတ်နိုင်စွမ်းအပေါ်အယုံကြည်ကလုံးဝမရှိတော့ဘူးအခြေခံပြဿနာကဒေါ်လာငွေမလုံလောက်တာပဲအဲ့တော့ရသမျှဒေါ်လာငွေအတင်းချုပ်ကင်မှုကျူးစားလေးလေးဈေးတက်လေးလေးဖြစ်တော့အခုဆိုရင်เนาะကြားတာဒီကြိုက်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာ1500ကျပ်လောက်ထိရှိတယ်ပြောတယ်အဲ့တော့ဒေါ်လာဟိုပြနေရင်ထိုင်ရင်650ကျပ်လောက်ရှုံးနေတော့ပြည်ပပို့ကုန်လုပ်ငန်းဘသူလုတ်ချင်ပါလေပြပါပို့ကုန်လုပ်ငန်းမရှင်းတမ်းဘူးဆိုရင်သွန်းကုန်လုပ်ငန်းလည်းဘလို့လို့ရမှာလေဒီလိုအခြေအနေမှာနိုင်ငံရေးနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးပြောရင်ပြတိုင်းပြည်ရဲ့စီးပွားရေးဟာပျော်လဲမဲ့ဘက်ကိုဥတည်နေပြီလို့ပဲပြောရမှာ
ပြောရရင်မြန်မာနိုင်ငံမှာလူတွေကဗန်စနစ်အပေါ်အယုံကြည်မရှိကြတော့ပါဘူးငွေကြေးနဲ့ဗန္ဒာရေးကန္တာဟာလည်းပျက်စီးလူဖြစ်နေပါပြီဝန်ဆောင်မှုကဏ္ဍပါပြိုလဲပြီဆိုရင်တော့စီးပွားရေးအခြေအနေဟာထိမရနိုင်တော့တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်။ကမ္ဘာ့ဘဏ်ကလည်းနိုင်ငံ69နိုင်ငံဟာတိရီလင်္ကာနိုင်ငံလိုကြုံရနိုင်တယ်လို့သတိပေးထားပါတယ်။အဲ့ဒီနိုင်ငံတွေကတော့အာရှပစိဖိတ်ဒေသ25နိုင်ငံ၊အာဖရိက25နိုင်ငံနဲ့လက်တင်အမေရိက19နိုင်ငံတို့ဖြစ်ပါတယ်။တိရီလင်္ကာစီးပွားရေးပြိုလဲရခြင်းမှာ ယူကရိန်းရုရှားစစ်ပွဲရဲ့အကျိုးသက်ရောက်မှုဟာလည်းအရေးပါတဲ့အကျိုးဆက်တစ်ခုလို့သူစီယန်ကူမကထောက်ပြထားတာဟာလည်းသတိပြုစရာဖြစ်ကြောင်းပါခင်ဗျာ
။ပြည်တွင်းနိုင်တည်ဆင်းနေတဲ့ကမ္ဘာမြန်မာအမြင်ကွင်းကိုကြားခဲ့ရပါရှင်။ခုတော့မြန်မာပြည်မှာပိတ်ဆံများကဏ္ဍပါမှအေးတနာကျော်ကတင်ဆက်ထားပါတယ
်။ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။ဒီကုခင်ဆိုတဲ့သောရရှင်ကမင်္ဂလာပါ VOE ရေမြန်မာပြည်ကပေးစာအစီအစဉ်ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။တခါမှစာမရေးဘူးပါဦး။ဒေးဗစ်လိုင်ရဲ့မုခရေဆိုတဲ့သချင်းလေးတောင်းကျင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ကျမတို့တေးလက်ဆောင်ကဏ္ဍမရှိတော့တာနည်းနည်းကြာသွားပါပြီနော်။တခြားအစီအစဉ်တွေဝင်လာလို့ဖြစ်ပါတယ်။အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်နောက်ပြီးတော့အခုလိုစာရေးပြီးပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေထဲမှာဒီ blogger တွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်တင်ဆက်ပေးသွားတဲ့နားမကြားသူတွေအတွက်ပါဂီတာဒဏ်တွေခံစားနားဆင်နိုင်ဖို့ဆိုတော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်ရဲ့ဇာတ်ကိုလည်းဖော်ပြပေးကြပါရနော်။သူကဒီနားမကြားတဲ့သူတွေဂီတာအစီအစဉ်ကိုခံစားနိုင်အောင်လို့နည်းပညာနဲ့ဖန်တီးပေးထားတဲ့ပစ္စည်းတွေဂီတာဒဏ်တစ်ခုချင်းစီရဲ့တုံခါမှုကိုနားမကြားသူတွေအရေးပြားခါတစ်ဆင့်ဂီတာဒဏ်တွေဖြစ်နေပြောင်းလဲပေးတဲ့ကရိယာဖြစ်ပါတယ်။တုံခါမှုနည်းပညာသုံးပြီးတော့ကိုယ်မှဝစ်ဆင်ရတဲ့ကရိယာတွေကြောင့်ဂီတာဖြော်ပြပွဲမှာနားမကြားတဲ့သူတွေဂီတာဒဏ်စဉ်ကိုခံစားနားဆင်နိုင်တဲ့အကြောင်းကိုတင်ပြပေးသွားတာပါ။ဒီအစီအစဉ်ကိုနားဆင်ပြီးတော့သူက
လူချင်းမင်းတို့အခုသတင်းလေးတင်ပေးတာကျေးဇူးအနန္တပါ။ကျမတို့နိုင်ငံလေးကမတန်ဆွမ်းသူတွေအထူးသဖြင့်အခုလိုနားမကြားတဲ့သူတွေအတွက်အထူးပြုလုပ်ပေးတာဒီလိုလူသားဆန်တဲ့အခွင့်အရေးမျိုးကျမတို့နိုင်ငံမှာရရှိဖို့ကျမတို့ဆက်လက်ကြိုးစားကြရပါအောင်မယ်လွတ်မြောက်ချင်းဒီမဟာလူအချင်းဘဝပါရှင်ကျေးဇူးအထူးတင်ပါတယ
်နားမကြားတဲ့သူတွေအတွက်ဤပညာအသင်ဆန်တီထွင်ပေးထားတဲ့အစီအစဉ်ကိုအထူးကျေးဇူးတင်ပါတယ်ဆိုတော့ပြောလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာဒီလိုမျိုးမတန်ဆွမ်းတဲ့သူတွေအတွက်အခွင့်အရေးတွေနောက်ပြီးတော့အခုလိုမျိုးဖြည့်ဆည်းမှုတွေအထူးလိုအပ်နေသေးတာဖြစ်ပါတယ်နော်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တယောက်ရဲ့နောက်ထပ်စာတစ်စောင်ကတော့မောင်မောင်ထွန်းဆိုတဲ့သတင်းရှင်မှာသူကတော့ဘာဖြစ်လို့တချို့သတင်းတွေပါမလာတာပါလဲဆိုပြီးတော့အခုလိုမေးခွန်းထုတ်လာပါတယ
် VOE ရေအခုနောက်ပိုင်းနေ့ရက်ဒီမှာ VOE နေ့စဉ်သတင်းထုတ်လွှင့်တာတွေမှာစကားဆတက်တွေယော်ရီမရှိတဲ့အကြောင်းအဖြစ်မဲ့ပြည်သူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့သတင်းတွေဖော်ပြတာမတွေ့ရလို့ပါဘာကြောင့်လဲခင်ဗျဘာဖြစ်ဖြစ်စကားဆရဲ့ကြမ်းဖက်မှုတွေကိုတော့ဖော်ပြပြီးပါမည်သည့်အဖွဲ့အစည်းကမဆိုမည်သည့်အကြမ်းဖက်မှုကိုမဆိုဖော်ပြပြီးွားဒါမှနိုင်ငံမှာဘသူကဘယ်လိုမျိုးဘာတွေလုပ်နေလဲဆိုတာကိုပြည်သူတွေနဲ့အတူကဘာကြီးကသိမှာပါတခြားသတင်းမီဒီယာတွေကနေ့စဉ်နေ့စဉ်ကိုဖော်ပြပါတယ်ဒါပေမဲ့မနေ့တုန်းက22ရက်နေ့ဩဂတ်လ2022ခုနှစ် VOE ရဲ့သတင်းတွေကိုကျွန်တော်ကြည့်လိုက်တော့အဲ့လိုမျိုးသတင်းမပါခဲ့ဘူးတခြားသတင်းတွေမှာပါပြီးတော့ VOE မှာပါမလာတာကတော့နည်းနည်းတွေးစရာဖြစ်လာလို့ပါကျွန်တော်လွန်ခဲ့တဲ့တလလောက်ကမြို့ထဲကိုမိတူသွားဆွေးနေတဲ့မိတူဆိုင်မှာစောင့်နေရင်းနဲ့လူကြီးလူကောင်းပြည်နယ်တဲ့ပုံစံလင်မယားနှစ်ယောက်ရဲ့စိုင်းပန်ရှင်ဦးလေးကြီးရဲ့တခြားလူကြီးတယောက်ရဲ့သူတို့ကုံစင်းနှုံးအကြောင်းပြောကြဆိုကြရင်နဲ့ Facebook အကြောင်းမှာပါလာတယ် Facebook မှာတက်လာသမျှသတင်းတွေကအလေးညာတွေများတယ်ဝါရဖြစ်နာတွေဖြစ်တယ်ဘာညာနဲ့သူတို့လင်မယားတော်မှာ Facebook မသုံးတော့ဘူးဘာညာပြောကြတယ်အဲ့ဒီမှာမျိုးသားကကျွန်တော်ကတော့ဂုတ်သိခါရှိတဲ့သတင်းဌာနကသတင်းတွေကိုလည်းကြည့်တယ်တခြားဘဲမှမကြည့်ဘူးသူကြည့်တဲ့သတင်းဌာနတွေကိုသူပြောပါတယ်ထိတ်ဆုံးကပြောသွားတာ VOE ပါတခြားသတင်းဌာနတွေလည်းသူပြောပါတယ်အဲ့ဒီမှာကျွန်တော်ကလည်းဘလူးမမနေနိုင်တော့ပဲဝင်ပြောမိပါတယ်။ဥလေဒါဆိုလို့ရှိရင် Facebook ပေါ်မှာအများစုနေစဉ်ဖော်ပြနေကြတာကစက္ကဆရဲ့တက်တွေကလူနေအိမ်တွေကိုမီးရှို့တာလူတွေကိုတတ်တာမတရားဖမ်းဆီးနှိပ်စက်တာတွေစရီကအလိညာတွေဝရဖြန့်တာတွေသတင်းတူတွေမဟုတ်ဘူးဥလေနေစဉ်ရွာတွေမှာအိမ်တွေမီးမလောင်တဲ့နေ့မရှိဘူးပြည်သူတွေကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကိုလည်းနေစဉ်ဖော်ပြနေကြတယ်ကြားသိရတယ်တရနဲ့တရနေရာလူထပ်မသွားဘူးဒါရီကိုဖော်ပြနေကြတာစက္ကဆလုတ်ရမဟုတ်တာလုတ်ကြံပြောတဲ့သတင်းမှသတင်းမတူတယ်မဟုတ်ဘူးဦးလေးနေ့စဉ်ကိုပဲတက်တဲ့အထောက်ထားတွေနဲ့တကွာဖော်ပြနေတာပါ ဦးလေးစစောကပြောထားတဲ့ဂုံတိတ်ခါရှိတဲ့သတင်းဌာနတွေမှာပဲနေ့စဉ်ဖော်ပြနေကြတာပါဒါကသတင်းမှာကျွန်တော်ကမတရားတာကိုမတရားဘူးလို့ပြောရတဲ့တတ်တီတော့ကျွန်တော်မှာအဖြစ်ရှိတယ်ဒါပေမဲ့မနေ့တော့က view နေ့စဉ်သတင်းထုတ်လွှင့်မှုမှာပါမလာတော့တော်တော်လေးစိတ်မကောင်းဖြစ်မိပါတယ် view စဉ်းစားပါမတရားတာကိုမတရားဘူးလို့ပြောရဲဆိုရဲစုံစမ်းဖော်ထုတ်ပြီးတော့အများပြည်သူသိအောင်လို့ဖော်ပြရတဲ့တတ်တီရှိကိုရှိရပါမယ်မည်သည့်နေရာမှာမည်သည့်အဖွဲ့အစည်းကလှုပ်လှုပ်ဘယ်အကြောင်းအရာပဲဖြစ်ဖြစ်မတရားလုပ်နေကြတာကိုမတရားလုပ်နေပါတယ်လို့အမှန်တိုင်းဖော်ပြပေးရမှာပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျမတို့သတင်းထုတ်လွှင့်ပေးတဲ့အချိန်ကလည်းတနာရီတည်းမလို့မြန်မာတိုင်းငံလုံးကဖြစ်ပေါ်နေတဲ့အကြောင်းအရာတွေမပါတာဖြစ်ပါရဲ့နော်ဒါမှလည်းကျမတို့ဒီအထူးထိတ်တန်းကြောင့်သတင်းတွေအားလုံးကိုတော့ပြည့်ပြည့်စုံစုံစုံလင်အောင်ထည့်ထားပေးပါရစေအကယ်၍အတန်လွှင့်ခြင်းကြော်သွားရင်တော့မှကျမတို့ဒီအမြဲတမ်းသောရရှင်နေ24နာရီကြည့်ရှုလို့ရတဲ့ Facebook စာမျက်နှာကနေပြီးတော့လည်းဖော်ပြပေးပါရစေနော်ဒီနေ့ဆက်လက်နားထောင်ပြီးတော့အားပေးပါအောင်ကျမတို့ဘက်ကလည်းအစွမ်းကုန်စူးစမ်းနေပါတယ်လို့ပဲပြန်ပြီးတော့ပြောချင်ပါတယ်ရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်နေရဲ့စာရီထဲမှာနေ့စဉ်လူမှုဘဝမှာကြုံတွေ့နေရတဲ့အခြေအနေတွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့အပတ်စဉ်ဖော်ပြပေးနေပါတယ်နော်ဒီထက်မှဒီတစ်ပတ်တော့သောရရှင်သူရဆိုတဲ့သောရရှင်ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်ရှင
်မင်္ဂလာပါ VOA NUG လူကြီးမင်းမြတ်ကိုပြောစရာလေးရှိလိုပါခင်ဗျာအကြောင်းတစ်ခုကြောင့်လက်နက်ကင်တော်လည်းမလုပ်ဖြစ်ပေမဲ့တက်နိုင်တဲ့ဘက်ကတော်လှန်နေပါတယ်အခုဆိုပြည်သူတွေဟာကုန်စည်နှုံးရဲ့အခြားအကြောင်းတွေရဲ့ကြောင့်အတော်ကိုစိတ်ဆင်းရဲနေကြပါပြီ။အာဏာရှင်တွေကိုမဟာဗျူဟာနဲ့အမြန်ရှင်းနိုင်ဖို့လိုအပ်နေပါပြီ။ပြည်သူတွေဘက်ကလည်းအဆင်သင့်ဖြစ်နေပါပြီလို့ပြောချင်ပါတယ
်။ပြည်သူတွေအတော်ကိုစိတ်ဆင်းရဲနေကြပါပြီ။ဆိုရတီသောရရှင်ရေးလာတာဖြစ်ပါလေ။ကိုနေဆိုတဲ့သောရရှင်ကလည်းဗျူဟာဝိုင်းတော်သားတွေအားလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်ပြီးတော့ကျွန်တော်ကတောင်တန်းဒေသကအသက်32နှစ်ရွယ်လူလက်ပိုင်ပါတဲ့။ပြည်ရေးပေးစာအစီအစဉ်မှာပါဝင်ပြီးတော့ကျွန်တော်ရဲ့ခံစားချက်လေးကိုအားလုံးသိအောင်ပြောချင်ပါတယ်ဆိုတော့ကိုနေရေးလာပါတယ
်နှစ်ပေါင်း60ကျော်ခံစားလာရတဲ့တောင်တန်းဒေသကလူတွေပေါ်ဒေါ်စုလေးတန်နဲ့ပြောရမယ်ဆိုရင်ဖေဖေထောင်ထားတဲ့တပ်မတော်ကြီးရဲ့ရက်ဆက်မှုတွေကိုပြည်မကလူတွေသိကုန်ကြတော့ဝမ်းသာပါတယ်ကျေးဇူးပါ VOA တနင်္လာနေ့မှာကျွန်တော်ပေးတဲ့စာကိုဖတ်ပြပေးမယ်လို့မျှော်လင့်ပါတယ်
အခုလိုမျိုးရက်စက်မှုတွေအခြေအနေတွေကိုတောင်တန်းဒေသကသူတွေတိလာရတာနှစ်ပေါင်း60ကျော်ပါပြီဆိုပြီးတော့ဒီသောရရှင်ကိုနေရေးလာတာဖြစ်ပါတယ်ဒီလိုရက်စက်မှုတွေကိုပြည်မကပြည်သူတွေလည်းကြုံတွေ့နေရပြီဆိုလို့သူစာနဲ့တက်ဆက်သေးပဲနောက်ထပ်သောရရှင်တယောက်ကလည်းပြည်သူတွေအတိတ်ဒုက္ခရောက်နေကြပုံကိုအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ရေးကျွန်တော်ကတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေတာပါတနေ့တနေ့သတင်းတွေကြည့်ပြီးစိတ်မကောင်းဖြစ်ဝမ်းနည်းမိပါတယ်အပြစ်မဲ့ပြည်သူတွေအိုးမဲ့အိမ်မဲ့သေးနေကြတာအယမ်းကြေကွဲရပါတယ်အရွယ်မရောက်သေးတဲ့ကလေးတွေဆိုမကြည့်နိုင်ဘူ
းအိုးမဲ့အိမ်မဲ့ဖြစ်နေရတဲ့အခြေအနေကိုအထူးကြေကွဲမိပါတယ်ဆိုတဲ့သောရရှင်မသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပူမိုကောင်းမွန်အဆင်ပြေအနည်းကင်းဘေးရှင်းတဲ့တရင်တစ်ပတ်စားနိုင်ပါစေလို့တောင်းဆုပြုမိပါတယ်
ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနာဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြတင်ဆက်ထားတဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုကြားခဲ့တာပါရှင်။ခုတော့သတင်းထဲကသုတအစီအစဉ်မှာမညညွန့်လွင်ကတင်ဆက်ထားပါတယ်။
လိမ့်လေလှည့်ပြားမှုဆိုတာကလူသားတိုင်းကြုံတွေ့နိုင်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။လူသားတွေကြောင်းမှာဆင်းရဲမွဲတေမှုတွေ၊စီးပွားရေးကျဆင်းမှုတွေစတဲ့အခက်အခဲတွေကြုံတွေ့လာကြရတာနဲ့အမျှလူသားအချင်းချင်းကြားလိမ့်လေလှည့်ပြားမှုတွေကလည်းကမ္ဘာနေရာတိုင်းလိုလိုမှာတစ်နေ့ထက်တစ်နေ့ပိုပြီးကြုံတွေ့နေကြရတာပါ။ကမ္ဘာကြီးမှာနည်းပညာတွေတိုးတက်လာတာကလည်းလိမ့်လေလှည့်ပြားလူသူတွေရဲ့အသုံးချစရာလက်နက်ကောင်းတစ်ခုဖြစ်လာပါတယ်။ဘဏ္ဍာရေးငွေတွေကိုရယူဖို့အတွက်အရင်ကဆိုရင်တော့လက်နက်တွေကင်ဆောင်ပြီးဓားများတိုက်တာမျိုးနဲ့ယူကြရပေမဲ့အခုချိန်မှာကွန်ပျူတာတစ်လုံးအသုံးချပြီးရယူနိုင်တဲ့အနေအထားတွေရှိနေတာပါဒီလိုအင်တာနက်လူမှုကွန်ရက်နဲ့ IT နည်းပညာတွေအသုံးချလိမ့်လည်တာမျိုးလူချင်းတွေ့ဆုံလိမ့်လည်တာမျိုးစတဲ့နည်းလမ်းအမျိုးမျိုးနဲ့လိမ့်လည်လှည့်ပြားမှုတွေပြုလုပ်တာမှာကမ္ဘာမှာတော့နိုင်ဂျီးရီးယားအိန္ဒိယတရုတ်ဘရာဇီးလ်ပါကစ္စတန်အင်ဒိုနီးရှားဗင်နီဇွဲလာ၊ကျောင်းအာဖရိက၊ဖိလစ်ပိုင်နဲ့ရူမေးနီးယားနိုင်ငံတွေကလိမ့်လည်လှည့်ပြားမှုအများဆုံးနိုင်ငံတွေဖြစ်တယ်လို့လေ့လာမှတ်တမ်းပြုထားကြပါတယ်။နိုင်ဂျီးရီးယားကလိမ့်လည်သူတွေဟာအင်တာနက်ကိုအသုံးပြုပြီးနိုင်ငံတစ်ခုခုကလူတစ်ဦးတစ်ယောက်အနေနဲ့သူ့မှာအမွေတွေအများကြီးရထားတာကြောင့်သူကိုယ်တိုင်တင်ဆက်ဖို့ခက်ခဲပြီးခွဲဝေတင်ဆက်ပေးဖို့ကူညီပါငွေတွေထည့်လို့ရမယ့်ဘဏ်အကောင့်ပေးပါဆိုပြီးအီးမေးလ်တွေပို့လိမ့်လေတာမျိုးတွေကိုအများဆုံးလုပ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကတော့နိုင်ငံသားခီးသွားတွေကိုတက္ကစီအငှားရင်မောင်းသူတွေကလိမ့်လေတာတွေအများဆုံးလို့ဆိုပါတယ်။ပါကစ္စတန်နိုင်ငံမှာတော့အများဆုံးဖြစ်တဲ့လိမ့်လေမှုကစစ်တပ်နဲ့ရဲအရာရှိကြီးတွေရဲ့အချက်လက်နဲ့ဓာတ်ပုံတွေကိုအွန်လိုင်းကနေခိုးယူပြီးအဲ့ဒီပုံတွေအချက်လက်တွေနဲ့ဆိုရှယ်မီဒီယာတွေမှာလိမ့်လေကြတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့အွန်လိုင်းကတဆင့်လိမ့်လေတာတွေအပြင်လိမ့်လေလူသူတွေကကြောင်းသားမိဘတွေကိုတွေ့ဆုံပြီးခလေးကအမှတ်မကောင်းပေမဲ့တက္ကသိုလ်ကောလိပ်တွေရအောင်လုပ်ပေးမယ်ဆိုပြီးလိမ့်လေကြတာကအများဆုံးပါအင်ဒိုနီးရှားနိုင်ငံကတော့လွန်ခဲ့တဲ့2000ခုနှစ်လောက်ကစပြီးဘဏ်ကငွေထုတ်တဲ့ဆက်တွေမှာအချက်လက်ခိုးယူတဲ့ကိရိယာတွေတက်ဆင်ပြီးအဲ့ဒီအချက်လက်တွေကနေလိမ့်လေမှုတွေကိုအများဆုံးလုပ်ကြပါတယ်အခု2022ခုနှစ်ထဲအွန်လိုင်းကနေလိမ့်လည်မှုအများဆုံးလုပ်တဲ့ထိတ်ဆုံးငါးနိုင်ငံကတော့ပါကစ္စတန်၊ဘရာဇီးလ်၊တောင်အာဖရိက၊ရူမေးနီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်ပြီးအရှေ့တောင်အာရှနိုင်ငံမှာတော့အင်ဒိုနီးရှားနိုင်ငံဖြစ်တယ်လို့သုတေသနမှတ်တမ်းတွေကဆိုပါတယ်ရှင်
။သတင်းထက်ကသုတအစီအစဉ်ပြီးမှာတော့ထူးခြားဆက်များသတင်းများအစီအစဉ်မှာကိုငင်းချမ်းနဲ့မခင်ဖြူထရိုကတင်ပြထားပါတယ်။
အမေရိကန်နိုင်ငံသားတယောက်ဟာရွှေပြုံပြီးလေ38မိုင်စီးပြီးတော့ဂင်းနီကမ္ဘာမှတ်တမ်းစာရင်းပြင်လိုက်ပါတယ်။နီဘရာစကာပြည်နယ်ကဒူဝိန်းဟန်ဆန်ဆိုတဲ့အမျိုးသားတူဟာသူ့ခြံထဲမှာကိုရိုင်းစိုက်ပြိုးတဲ့အလင်းချိန်ပေါင်900နီးပါးရှိတဲ့ရွှေပြုံပြီးကြီးကိုထွင်းထုတ်ပြီးလေအဖြစ်နဲ့စီးခဲ့တာပါ။မစ္စရီမြစ်ကြီးထဲမှာမျောပါလိုက်စီးခဲ့ပြီးတော့38မိုင်ခီးကိုရွှေပြုံပြီးလေနဲ့မနက်9နာရီခွဲကနေညနေ6နာရီခွဲအထိကြာခဲ့ပါတယ်။အသက်60ပြည့်မွေးနေ့ကိုဆင်နွှဲတဲ့အနေနဲ့ဘဲလ်ဖျူးမြို့ကနေနီဘရာစကာစီးတီးမြို့ကိုရွှေဖြုံလေးလေနဲ့တွားရောက်ခဲ့တာပါရှင
်။စပိန်နိုင်ငံဘွေနိုးမြို့မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ခန်းကျင်ဒီပေါက်ပွဲကိုကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားရပြီးဒီနှစ်မှာပြန်ကျင်းပခဲ့ပါတယ်။ခန်းကျင်ဒီမှာတန်130ကိုအသုံးပြုပြီးတော့လူပေါင်း1000ကျော်လောက်ကတယောက်နဲ့တယောက်ခန်းကျင်ဒီတွေနဲ့ပြစ်ပေါက်ခဲ့ကြတာပါ55ကြိမ်မြောက်ကျင်းပတဲ့ဒီခရမ်းကျင်သီးပေါက်ပွဲကိုဝင်းနိုးမြို့ရဲ့လမ်းတွေပေါ်မှာခရမ်းကျင်သီးတွေတင်ဆောင်လာတဲ့ကုန်တင်ကား6စီးနဲ့စခဲ့တာပါဒီရိုးရာပွဲကို1945ခုနှစ်ကကြေးရွာသားတွေအကြားစခဲ့ကြတဲ့ပွဲအနေနဲ့သိကြပါဗျ1950ပြည့်နှစ်စေအာနာရှင်ဖရန်စစ္စကိုဖရန်ကိုလက်ထက်မှာတော့ပိတ်ပင်ခံခဲ့ရပြီးတော့1980ပြည့်နှစ်တွေမှာ
ပြန်လည်ခေတ်စားလာခဲ့တာပါ။အခုအချိန်မှာတော့စပိန်နိုင်ငံတွင်သာမကပြပကခီးတဲ့တွေကိုပါဆွဲဆောင်နေတဲ့ပွဲဖြစ်ပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေကစပြီးတော့လာတဲ့သူများလွန်းတဲ့အတွက်လူတွေကိုထိန်းချုပ်ဖို့ပွဲစီစဉ်သူတွေကပွဲတက်ရောက်ခွင့်လက်မှတ်တွေကိုလည်းရောင်းချလာခဲ့ပါတယ်ခင်ဗျာ
။ဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကအမှုပညာရှင်တယောက်ရေကန်ဆက်ကရှုနေကိုတုံးပြီးအချုံအချက်တွေနဲ့မြို့တော်ကြီးတစ်ခုကိုတိစောက်လိုက်ပါတယ်။ Franco Smithox ရဲ့နှစ်စဉ်ဆောက်လုပ်နေကြဖြစ်တဲ့ရှုပပူမြို့တော်ကြီးဟာတိုလီဝါမြေကမ်းဘေးမှာဆောက်လုပ်ထားတာဖြစ်ပြီးတော့ဒီနေ့မိုးခေါင်တဲ့အတွက်တဖြည်းဖြည်းတိုးချဲ့ဆောက်လုပ်သွားနိုင်ခဲ့တာပါ။ပုံမှန်အဖြစ်ဆိုရင်တော့မိုးကြီးရေရှမ်းတဲ့အခါမှာသူ့မြို့တော်ကြီးပျောက်ကွယ်သွားလေးရှိပါတယ်။အခုချိန်မှာသူ့အနေနဲ့မိုးရွာစေခြင်းပေမဲ့လို့လေမိုးရွာရင်သူ့မြို့တော်ကြီးပျောက်ကွယ်သွားမှာကိုဆိုရင်နေပါတယ်။ဒါပေမဲ့မိုးမရွာရင်တော့သူ့ရဲ့မြို့တော်ကြီးကိုနှစ်နဲ့ချီဆက်လက်တိစောက်သွားမှာဖြစ်ပြီးမိုးရွာခဲ့မယ်ဆိုရင်သူ့ရှုမြို့တော်ကြီးတိစောက်တာကိုရက်မယ်လို့မန်တော့ခ်စ်ကပြောပါတယ်ရှင
်။ဂျပန်နိုင်ငံတိုကျိုမြို့က24နိုင်ဖွင့်တဲ့ကုန်းစုံဆိုင်လေးတွေမှာအေးဘူးတွေကိုရေခဲတစ်တာနဲ့ပြန်ဖြည့်ပေးနိုင်တဲ့ဆက်ရုပ်တစ်မျိုးကိုတီထွင်အသုံးပြုနေကြပါတယ်။ဒီဆက်ရုပ်ဟာဘယ်အေးတွေလူကြိုက်များသလဲဆိုတာသိနိုင်ပြီးတော့ထပ်ခါတလဲလဲလုံးရတဲ့အလုပ်တွေအတွက်သုံးနိုင်တာပါ။သူ့ရဲ့လက်တံလေးတွေဟာအေးဘူးကိုကင်တွယ်ဖို့အတွက်ဖန်တီးထားတာဖြစ်ပြီးတော့ဂျပန်နိုင်ငံမှာစိုးရွားလာနေတဲ့လူသားရှာပါမှုပြဿနာကိုဖြေရှင်းဖို့အတွက်တီထွင်ထားတာပါ။ဒိုဂျိုမြို့အခြေဆိုင်Daily Existence ကုမ္ပဏီကထုတ်လုပ်တာဖြစ်ပြီးတော့ TH Scara လို့နာမည်ပေးထားတဲ့ဒီဆက်ရုပ်တွေဟာတနေ့ကိုအေးဘူးတထောင်ဖြည့်ပေးနိုင်ပါတယ်။ဉာဏ်ရည်တုနည်းပညာ AI ကိုလည်းသုံးထားတဲ့အတွက်အေးဘူးတွေကိုဘယ်အချိန်နဲ့ဘယ်နေရာမှာဖြည့်ပေးရမလဲဆိုတာသိနိုင်ပြီးတော့အေးကန်းထဲမှာလည်းတနေ့ကုန်ထည့်ထားလို့ရပါတယ်။အေးဘူးပြုတ်ကြတာလိုမျိုးပြဿနာတစ်ခုခုရှိခဲ့ရင်တော့ဒီဆက်ရုပ်ကိုထိန်းချုပ်တဲ့သူကအဝေးကရုံးခန်းကနေဒီဟာပုံရိပ်တုမျက်မှန်ဝစ်ပြီးတော့ပြင်ဆင်နိုင်ပါတယ်ဒီဆက်ရုပ်ရဲ့ဈေးနှုန်းဟာဘလောက်လဲဆိုတာမပြောပေမဲ့ဂျပန်မှာရှိတဲ့ Family Mart စတိုးဆိုင်300လောက်မှာဒီဆက်ရုပ်တွေကိုသုံးနေပါပြီအခုလိုဆက်ရုပ်တွေကိုသုံးတဲ့အခါကောင်းတဲ့အချက်တွေကတော့လူတွေနဲ့ထိတွေ့မှုနည်းသွားပြီးကိုဗစ်လိုဗိုင်းရပ်စ်ကူးစက်မှုကိုလည်းဟန်တားနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
ထူးခြားဆံများတဲ့တွင်အစည်းအဝေးကိုကြားခဲ့ရပါရှင်ခုတော့သတင်းအချင်းချက်ကိုကိုရနိုင်ပြောပြပေးပါအောင
်ယူကရိန်းနိုင်ငံအနေနဲ့ရုရှားနဲ့တိုက်နေတဲ့စစ်ပွဲမှာနောက်ထပ်အကူအညီတွေလိုအပ်နေပြီးတော့ဂျာမနီနိုင်ငံအနေနဲ့ယူကရိန်းကိုနောက်ထပ်လက်နက်အကူအညီတွေကူညီပံ့ပိုးဖို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမ်ဂိုကဒီနေ့ဖန်ကြားလိုက်ပါတယ်ယူကရိန်းဝန်ကြီးချုပ်ဟာဂျာမနီနိုင်ငံကိုရောက်ရှိနေပြီးဒါဟာလာပေါင်းများစွာအတွင်းယူကရိန်းနိုင်ငံရဲ့ထိပ်တန်းတာဝန်ရှိသူတူဂျာမနီနိုင်ငံကိုပထမဆုံးအကြိမ်သွားရောက်တာလည်းဖြစ်ပါတယ်။လောင်စာဆီယိုစိတ်မှုကြောင့်အမေရိကန်အာကာသအေဂျင်စီ NASA ရဲ့လက်ခဏလကဘာစူးစမ်းရေးဒုံးမြန်လွတ်တင်မဲ့အစီအစဉ်ကိုစနေနေ့ကဒုတိယအကြိမ်ထပ်မံရက်ရွှေ့ဆိုင်းလိုက်ပြီးတဲ့နောက်အနည်းဆုံးနောက်ထပ်သတင်းပတ်အနည်းငယ်အတွင်းပြန်လွတ်တင်ဖို့မဖြစ်နိုင်ဘူးလို့ NASA တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံကနေစံတန်ချိန်နှစ်သိန်းဝယ်ယူသွားမှာဖြစ်တယ်လို့ The Straits Times သတင်းကဒီနေ့ဖော်ပြလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကြားတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ဖက်သဘောတူညီမှုရခဲ့ပြီးတော့တန်းကိုအမေရိကန်ဒေါ်လာ465ဒေါ်လာခွဲနဲ့ဝယ်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူနှစ်ဦးကပြောပါတယ်။ဒီသဘောတူညီချက်ကိုမကြားခင်မှာနှစ်ဖက်တာဝန်ရှိသူတွေတရားဝင်လက်မှတ်ထိုးပြီးတော့စာချုပ်ချုပ်ဆိုကြမှာဖြစ်ပြီးစံတွေကိုလည်းနှစ်လအတွင်းတင်ပို့သွားမှာဖြစ်တယ်လို့အမိမဖော်လိုတဲ့ဘင်္ဂလားဒေ့ရှ်တောင်ပေါ်ရှိသူတို့ကပြောပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကိုရနိုင်တင်ပြပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရင်မှုကကိုစံကျော်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Tian Wang တို့ဖြစ်ပါတယ် VOA American အတန်ရဲ့ဒီကနေ့ညဘက်အစီအစဉ်တွေကတော့ line to meter 30နဲ့53နဲ့ line line meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနောက်လောက်ပါ